သာဓနာတော်နှစ်1550ခုနှစ်ဘောဓတဂရေ1369ခုနှစ်ဒုတိယဝါဆိုလာသံ7ရက်နေ့ညဆံတော်တိုင်းဆံကြောင်းရုပ်နဲ့သမစေတီလံကျူးစလစီပွားရေးတာတော့အခမ်းအမှန်ခမယနာကရှိနေခုကံကျူးတော်ခင်ခင်ဝေမိသားစုတို့ဤနေတိတ်တိုက်ခန့်အင်းဝေဆင်းခြင်းပါပြုလုပ်အပ်သည့်ညာဥယံဓမ္မသတိအခမ်းနာ၌ဟောကြားအပ်သောဘဝခရီးဝင်ရွေးချယ်ရမည်လံအရာလေးသနာတော်ဒီကလေးရဓမ္မသရေခန္ဓာကိုရှင်လုံးတော်တဲ့ရှင်တော်မြတ်ဘုရားဤမဟာကရုဏာကုန်အာယုန်ယူကံတိကျူပတ်စွာတော်ဝန္ဒနာပနာမအာတိတဒါထာကိုယုစုပြုတော်ခြင်းဖြင့်ဆက်ပြန်ကြရအောင်ယောကဗံသောတိဟိပိအပမေယံကာလံတရုံတော်တိတုကရာတိကေရံကတောလောကဟိတာယနာသောနမောမဟာကရုဏိကတတ္တာယောနာတောဝိနိယမြာသာတတ္တဝါတိချမ်းသာစီပွားလောလောတောင်းတဘုံဘုံခါလည်းဖြင့်နာထမြညာခြင်းရှင်တော်မြတ်ဘုရားသည်ကမ္ဘာကောတိဟိတိဂရေကဝါရေဖက်သင်္ချာလို့ခြင်းတော်လဲအပမေယံရေကတိုင်းတာပေါ်ပြခြင်းမှာပစွမ်းနိုင်ပါတော်ကာလံလေးအသင်ချင်းသိမ့်နေကဝါရှိကြသောကာလဘလုံးလောကဟိတယံတတလောကဤအကျိုးစီးပွားအလုံးကအတိတုကရဏီဥစ္စာအသက်ရှင်လက်အင်္ဂါမေတ္တာရှိမှသမိသာနံတထာသနိသမင်းဤဟုစေတီထဝေ50အစုအလုံးခဲရသောမူလို့ကိုကရဏောဘယဖြစ်တဲ့ဤတန်ကျုပ်ကိုအတုံတော်မူရသည်ဖြစ်၍ခေရာအချင်းမြေလုံးအသက်ဆုံးနေနှလုံးဆေဝံကိုရောဤပြမှန်းခြင်းသောတတော်ဝတ္တန်တိပညာစွာရောက်တော်မူငယ်ရရှာလိမ့်မည်။မဟာကရုဏီကတ္တတော်ဝါများရှင်ဝေသာကေသုတနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောသဇနာသသဝိနိယများစွာသတ္တဝါဤချမ်းသာစီပွားလိုလားတောင်းတဘုံဘောင်ခါသဖြင့်နာထအမြင်ညာထွေရှင်တော်မြတ်ဗျာအာနမောယုတိပြောင်းပြောမှန်ကိုလျော်မည်ကရောယုကျိုးရှိကိုခြင်းသည်အတုဘဝတုစိတ်စိတ်မတွေ့ဖြစ်ပါစေတည်းသာသာသာသာသာဘဝခိုင်းမှရှောင်လန်းရမယ်နာဒီလည်းမင်းဘဝတစ်ခုရထားကြတယ်။ရထားတဲ့အခါကျတော့မိမိရဲ့ဘဝမှာဘာသာတရားတွေကလည်းပြီးလို့ရှိတယ်။ဘောပြောတဲ့ပုဂ္ဂိုလ်တွေကလည်းများယုံကြည်ချက်တွေကလည်းများရှိတယ်။ဒါနဲ့ဥပမာပြုသလဲလို့ဆိုရင်ဒီကုန်ကြီးတစ်ခုရှိတယ်လမ်းဆောင်တွေကအများကြီးအဲဒီလမ်းဆောင်ရောက်နေတဲ့ပုဂ္ဂိုလ်တယောက်ကဘယ်လမ်းနဲ့ရှောက်ရမလဲဆိုလမ်းရွေးချယ်လို့ဆိုတာတော်ခဲဘယ်လမ်းသွားရမလဲဒီကနေ့ကမှလည်းရှိပေါ့အာရတရားတွေအခုနဲ့တူသူကြည်တာမဟုတ်ဘူးမမှန်တရားလို့ပြောတဲ့အရာတွေကလည်းတခုနဲ့တခုမတူညီဘူးမတူညီတဲ့အခါကျတော့တခုကအမှန်လို့ပြောလို့လည်းတခုကျတော့အမှားဖြစ်နေတယ်မမှန်တဲ့အမှားရွေးချယ်ဖို့ရစမ်းမရှိဘူးဆိုလို့ရှိရင် ရွေးချယ်ကြဖို့အမှန်တရားမှခိုင်းပါတင်စားပြီးတော့ဘဝခရီးကိုမေလာနာရှောက်ရမလဲကိုယ့်ကိုရွေးချယ်ကြဖို့အမှန်တရားမှအရေးကြီးပါဘုရားဝါဒတရားတော်တွေမှာတောင်းမှလေအရေးခက်နေတဲ့ပုံစံကြီးရှိသေးတာပုဂ္ဂိုလ်မှာလည်းဉာဏ်နဲ့ငါမှာကမ္မထံကြီးတွေမျိုးမျိုးစိတ်ဓာတ်မျိုးမျိုးရှိတဲ့အဲမှာတချို့ရိတ်တာကဘာကိုရှိ့ပါမယ်လို့ဟောတယ်တချို့ရိတ်တာကအဲဘာကိုရှိ့ပါမယ်လို့ဟောတယ်အဲဒီလိုခေါ်တာသာသီတန်းကမကြမ်းကျင်တဲ့ပုဂ္ဂိုလ်တွေအနေနဲ့စဉ်းစားလိုက်မယ်ဆိုလို့ရှိရင်ဘယ်ကံကပူပြီးတော့မှန်တယ်လေ၊ဘယ်ဒီကပူပေါင်းတယ်လေဆိုတာပြောလို့ခက်တယ်။အဲဒီလိုရွေးချယ်ဖို့ခက်နေတဲ့ပုဂ္ဂိုလ်တွေအတွက်ဆိုရမြတ်စွာကနိုင်ငံတစ်ခုကိုရွေးချယ်ပေးတယ်။ဘုန်းကြီးတို့လည်းဒီအဲ့ဒီနန်းကရှောက်တာ။ဘဝကြီးသွားတဲ့အခါဘုရားရွေးပေးတဲ့နန်းမန္တရားနဲ့ပတ်သက်ပြီးတော့ဝေဝေစရာတွေဖြစ်လာလို့ရှိရင်မှန်ကန်တဲ့နန်းကိုဘယ်လိုယူရမလဲဆိုတာကိုဘုရားမြတ်စွာဘုရားကေသမုတ်တိတရုံလို့လည်းခေါ်တယ်။ယမနိုင်ငံမှာထင်ရှားတာကကာလမတုတ်လို့ထင်ရှားတယ်။တရုံမြန်မြန်ကကာလမတုတ်လားအချို့အချက်ကလေးများကိုယူပြီးတော့ပြင်းပြစုံစုံမဟုတ်ဘဲနဲ့ဘုရားမြတ်စွာဟောထားတဲ့ကာလမတုတ်ထဲကအချို့အချက်ကိုယူပြီးတော့မပြည့်မစုံရေးသားထားကြတာလည်းရှိတယ်။ဘုန်းကြီးကဒီကလေးကာလမတုတ်ကိုခြုံငုံပြီးတော့ကာလမတုတ်ကဘုရားဟောကြားတဲ့ရွေးချယ်ရမယ့်နန်းဆိုတာပါလေ။ဘုန်းကြီးတို့ဒီဘဝကြီးကိုရှောင်လန်းတဲ့အခါရေရေဝေါ်ပြတ်ပြတ်လာလာကိုယ်လန်းကိုရွေးချမ်းရသော်များကလည်းသူတဲ့လူရွေးဖို့ရတဲ့ဤလန်းညွန်ပြပြီးတော့ဟောတာဖြစ်တယ်။ဘာဖြစ်လို့ဒီသုတ်ဟောတာတော့လို့ဆိုတော့ဒီသုတ်ဟောတဲ့နေရာဌာနကအိန္ဒိယနိုင်ငံကဒေသတစ်ခုမှာကောသလတိုင်းထဲမှာအပါအဝင်ဖြစ်တဲ့ဒီဘုံရွာကြီးတရားရှိတယ်။အဲဒီရွာကြီးကိုကေသမုတ်တိရွာ၊ကေသမုတ်တရွာလို့ခေါ်တယ်။အဲဒီကေသမုတ်တရွာကြီးကဘယ်နားမှာရှိတော့လို့ဆိုတော့တောင်းအုပ်ကြီးတစ်ခုရဲ့အဝင်ဝါမှာရှိတယ်တဲ့။တော်ကြီးဝေဝါမှာရှိတော့ဆိုဒီတော်လန်းကြီးကဖြတ်သန်းပြီးတော့ဘုဘက်ကိုသွားကြရတယ်။အဲ့တော့ဒီကိသမုတ်တဆိုရင်ဒီကုန်းရွာကြီးကတောဘဝမှာရှိတော့တောသခန်းကိုဖြတ်သန်းလို့သူတိုင်းသူကိသမုတ်တမှာတဲခုံပြီးစခန်းချကြရတယ်။တော်လန်းကြီးကိုဖြတ်သန်းပြီးတော့ဒီဘက်ရောက်လာတဲ့ပုဂ္ဂိုလ်တိုင်းမှာလည်းကိသမုတ်တဆိုတဲ့ဒီကုန်းရွာမှာခိတ္တကနကျန်နာလာဆိုတော့တကယ်သခန်းကြီးတစ်ခုဖြစ်နေတာပေါ့အဲဒီကိသမုဒ္ဒရွာသခန်းကြီးမှာဘာသာရေးဆိုင်ရာပုဂ္ဂိုလ်ကြီးညောင်များစွာတောသခန်းဖြတ်သန်းပြီးတော့ခီးကြွားကြတာရှိခဲ့တယ်ဘုရားမြတ်စွာဘုရားထက်ကလည်းဘာသာတရားဟောပြောတဲ့ပုဂ္ဂိုလ်ကြီးကညောင်များအဲဒီပုဂ္ဂိုလ်တွေကရောက်လာလို့ရှိရင်ကိသမုဒ္ဒရွာမှာဟောပြောပွဲတွေလုပ်သွားဟောပြောပွဲတွေလုပ်လို့သွားကြတာဟောတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကသူ့ဝါဒကိုရှေ့တန်းတင်ပြီးတခြားပုဂ္ဂိုလ်တွေရဲ့ဝါဒကိုပုတ်ခတ်ပြီးပြစ်ပြောသွားတာလေးကြီးတယ်သူ့ဝါဒကကောင်းတယ်သူ့ဝါဒကကောင်းတယ်တခြားဝါဒတွေကမမှန်ဘူးတို့ဝါဒအကောင်းနဲ့မြို့တခြားဝါဒတွေကမမှန်ဘူးနဲ့မိမိဝါဒကိုရှေ့တန်းတင်ပြီးတခြားဝါဒတွေကိုပြည့်တင်ရှုပ်ကြပြီးတော့ဟောတော်ရတယ်။ဒ ယသောဘုရားချွန်လာတဲ့အခါကျတော့ဒီသာဗုဒ္ဓဒီဝါကကာလာမလို့ခေါ်တဲ့အမျိုးသားတွေဘုရားရှိရာကိုထွက်လာကြတယ်ဘုရားအမြဲတမ်းသူခိချူကာလာတော်ကဘုရားမြတ်စွာဘုံကလေးအမြဲတမ်းကြီးတဲ့ပုဂ္ဂိုလ်ဘုံကလေးကြီးတော့ဘုရားချွတ်လာပြီဆိုလို့ရှိရင်ဘုရားကိုလာရောက်ပြီးတော့စီကပ်ကြတယ်အဲ့ဒီလာရောက်စီကပ်ပြီးတော့သူတို့ကသူတို့ရဲ့အချိန်နေမှန်ကိုမျက်စုံပြအောင်ရှောင်တယ်ဘုရားဘာသာတွေတော့ဘုံကမဟုတ်ဘူးအားလုံးကဘုရားဘာသာမဟုတ်ဘူးသို့တော့နာမည်ကျော်ကြားတဲ့ဘာသာရေးကောင်းဆောင်တဲ့ဥလာလာဆိုပြီးတော့လာရောက်ပြီးတွေ့ကြတဲ့သဘောပဲအဲ့ဒီတွေ့တဲ့ချိန်မှာလူတွေကဘာရှောက်တယ်ဆိုတော့ရှင်ဘုရားတဲ့ဘာသာရေးဆရာတွေဟာဂိုင်းပီတိကဘာသာရေးအမျိုးမျိုးကဒီကိနဗုဒ္ဓရောက်လာကြတဲ့ဆရာတွေရောက်လာပြီးတဲ့အခါမှာသူတို့ဘာသာတရားသူတို့ရဲ့အယူဝါဒကောင်းကြောင်းပေါ်ပြီးတော့တခြားအယူဝါဒတွေကိုတော့မမှန်ဘူးဆိုပြီးတော့ပြည့်စုံရှုတ်ချသွားကြတယ်ဆရာအဲ့ဒီလိုကြီးပဲသွားတော့တပည့်တို့မှာဘယ်ဟာကအမှန်တရားလဲဘယ်ဟာကမမှန်ဘူးလဲဆိုတာရွေးချယ်ဖို့ခက်နေတယ်ဗျာဘယ်သူပြောတာမှန်ပြီဘယ်သူပြောတာမှားလို့တပည့်တို့မှရွေးချယ်ဖို့ခက်နေတယ်ဟောဒီကနေ့ဖြစ်နေဒီလိုအခြေအနေပဲလောကမှာဘာသာတရားရဲ့တစ်ခုနဲ့တစ်ခုမပြောဘူးမပြောတဲ့ဘာသာတရားတွေကိုကြီးလိုက်ရင်အောဥပါဒနာကောင်းလို့ဒီပါဒနာကောင်းလို့ဘဝကမှန်တယ်ဒီဟာမှန်တယ်ဘယ်ဟာကိုရွေးချယ်ပြီးလိုက်နိုင်ရမှာမသိပါဘူးလူတွေမှာအခက်အခဲကြုံနေကြတာဒီသဗ္ဗုဒ္ဓကြောကလူတွေအနေနဲ့ဒီလိုအခက်အခဲကြုံနေလို့မြတ်စွာဘုရားနဲ့တွေ့တဲ့အခါရှောက်ရှောက်တော့မြတ်စွာဘုရားကဟုတ်တာဘောမောတယ်အမျိုးမျိုးပြောနေတဲ့ဇာတဲ့ကမေယာမှန်တယ်မေယာမှန်တယ်ဆိုတာသံဃာဖြစ်เสียရည်ပဲကျွန်တော်ကဘုန်းကြီးစီတက္ကသိုလ်ရောက်ရောက်ပါရောက်လာတော့တချို့ပုဂ္ဂိုလ်တွေရဲ့အတွေးကိုမရှောက်တချို့ဘာသာတရားကလိုက်နာမှုအမှန်တန်ခက်ခဲတချို့ဘာသာကလိုက်နာမှုခက်ခဲလို့ရတယ်ပေါ့တချို့ဘာသာသင်ခဲ့ပြီးတချို့ဘာသာလွယ်တော့ယူဆရာအလွယ်ကြိုက်တယ်ဆိုပါစို့ဘုရားဘာသာရဲ့အခြေခံကိုပြောမစရင်ဘုရားဘာသာကခန္ဓာအကျိုးကိုလေးနဲ့သာပြီးတော့ဟောတယ်ကုသကံအကုသကံဘုလုခာကုခံရတယ်မကောင်းတာတော့ရင်မကောင်းတဲ့အကျိုးခံရတယ်။ကောင်းတာတော့ရင်ကောင်းတဲ့အကျိုးဆံဆားရတယ်။ခန္ဓာကြီးအကျိုးအသေးနဲ့ခြားပြီးတော့ဘုရားဝနာမှာဟောတယ်။ဘုလိုကိုခံဘုရားဝနာဘုရားကမရမရှိဘူး။ဒီလိုဟောတော့တချို့ဘာသာကတော့ဒီလိုမဟုတ်ဘူး။လုံးချင်တာတော့ဘုရားရှင်ဒူးထောက်ပြီးတော့ confession လုပ်လိုက်။တောင်းမှလည်းမရှိဘူး။ဖြစ်ပြီးကုန်ပြီပြောတော့မရင်းအောင်ဘယ်တော့စိတ်ထဲမှာသူတို့ဘယ်လိုပေါ်လို့လဲဆိုတော့ဘုရားကိုကိုယ်ဝေထားရတယ်ဘုရားကမအားမမဘူးကိုယ်ဖြစ်တာကိုယ်ခံရမယ်ဆိုလို့ရှိရင်မရတရားကိုယ်ဝေရတာကိုယ်ကောင်းလားအဲလိုအတွေ့အကြုံတွေပြင်ရမရတရားကိုယ်ကိုရတာပူပြီးတော့မကောင်းဘူးလားအဲ့ဒါနဲ့ပတ်သက်ပြီးဘုန်းကြီးကပြောလိုက်တယ်အေးတကယ်ခုံးရင်တော့မရတရားကိုယ်ကိုရင်ကောင်းမှာမဟုတ်ဘူးမမဝဲနဲ့မရတဲ့ချင်းနေပြီးတော့ကိုယ်ကိုရင်တော့လူဖြစ်ရှုံးဘူးဘုရားအားကိုးနဲ့လုပ်ချင်ရလို့အချင်းကြရင်ဘုဖက်ရှင်းလုပ်လိုက်လို့ရှင်အာလုံးပြီးရောက်တယ်ဆိုတာသူပြောတဲ့အချိန်တကယ်ဖြစ်တာမဖြစ်ဘူးလားဆိုတာတော့စဉ်းစားလို့လို့ဖြစ်ရင်တော့လည်းအားကိုးချင်ကောင်းမှာပဲဟုတ်တယ်လေသူဆိုတာအလွယ်ကြိုက်တာ
ဘုန်းကြီးကဥပမာတစ်ခုပြောပြတယ်ဧသိမှုတစ်ခုကိုကျူးလွန်ကျူးလွန်ပြီးရတာဥရိယအေးယူခံရပြီအဲ့ဒီအေးယူခံရတဲ့ခံမှာဘုရားရှင်မှာ confession လုပ်လိုက်ပြီးတော့ဒီအဖြစ်ကဖန်တော့ပါတရားရုံးမှာချောင်းချက်ပြီးဒီအဖြစ်ကလူငယ်ချမ်းသာတွင်တောင်းရင်လောကမှာရနိုင်သလားမရနိုင်နော်လက်တွေ့အားဖြင့်မရနိုင်တာကိုရတယ်လို့ခြင်ပြီးတော့ပြုမှုကျူးလွန်တဲ့ပုဂ္ဂိုလ်ကိုယုံမနေတယ်ဘူးအေးလောကနာလုံးပဲတရားယုံကြတော့ငါချောင်းချက်ပေးလိုက်မယ်ချောင်းချက်ပေးလိုက်တဲ့တည်းနဲ့ပြုမှုတွေအလုံးဘယ်လိုမျိုးလွတ်စေဆိုမရပါဘူးဒီလုံးတဲ့ဥပ္ပေကတော့မရဘူးဆိုရင်သဘာဝတရားကနှုတ်ထားတဲ့ဥပ္ပေတွေဘယ်လိုလုပ်ရမလဲဆိုတော့ဒီဟာစင်တာပါတယ်လောကမှာအပြောနဲ့ခြင်းကလောကမှာအများကြီးရှိတယ်တကယ်တည်းလူဖြစ်ဘူးနော်တကယ်တည်းလူဖြစ်တယ်အများကြီးအဲ့တော့ကိုလို့ရင်ကိုခံရတယ်ကိုကြိုးစားရင်ကိုဆံရတယ်ဆိုတာအနှုံးချိန်တဲ့ပုံကြီးတော့အဖြစ်တော်ဆိုတရားရဟာဘုပုံကိုတည်ရမယ်လက်တွေ့ကြတော့လည်းမဟုတ်ဘူးလားဆိုဟုတ်တယ်ကလေးကာဝတ်ကြီးတဲ့ကလေးတွေကြီးကိုစားချက်ကိုရတာပဲနေကိုစားရင်ကိုဝတာပဲဒီများသားကခံကြည့်ရင်ကိုမဝဘူးပေါ့လက်တွေ့တကယ်ကို practical ကြတာဟုတ်တယ်လားတော့တကယ်ဘယ်လိုလဲကိုခံရတကယ်လက်တွေ့မှာဟုတ်တယ်ကိုကျိုးစားရင်ကိုဖြစ်တာအကျိုးစားရင်မဖြစ်ဘူးဉာဏ်ဉာဏ်သွေးဘလောက်ကောင်းကောင်းအိုင်ကျူဘလောက်ညင်းညင်းအကျိုးစားဘူးဆိုတော့ဘာမှရှိမှာကျိုးစားပြီဆိုရင်လောကဝိညာဉ်ရဲ့အကျိုးခံတာအေးအရာရာမှာဘုရားသခင်ကမာနေတယ်ဆိုတဲ့ပုံကိုယ်ရင်းကြတယ်အချိန်ကြာဘုရားအာဟုဟုဆိုတော့သူကကိုယ်ပညာနဲ့စဉ်းစားเสียဘာမှမလုပ်ဘူးဖတ်ချက်ပြီးကြံဖတ်ဆက်တာပြီးကြံဘာလို့တဲ့လဲဘာမလို့တဲ့ဘူးလဲဆိုဖိုင်နာလေးအရမ်းလို့လုံးတဲ့မလုံးတဲ့စဉ်းစားနေတယ်မလို့လုံးချင်တာတော့လူရဲ့ဉာဏ်ကြီးဉာဏ်လူရဲ့အဲ့ဘာမှတန်ဖို့မရှိလူရဲ့လုံလောက်ဝိရိယလည်းဘာမှတန်ဖို့မရှိအတိမတ်မပြုတဲ့သဘောဖြစ်အရာရာမှာဘုရားလက်ကျင့်ရင်လူတော်ချာဒီလိုဖြစ်ပါလားအဲ့တော့လက်တွေ့မှာဒါလေးအကုန်ဖြစ်နေသလားလို့ဆိုတာကိုယ်ပိုင်ဉာဏ်နဲ့လည်းစဉ်းစားကြည့်။ဘုရားမြတ်စွာဟောတဲ့တရားတွေကလက်တွေ့လုံးလို့ရတဲ့တရားကိုဟောတာနော်။စိတ်ကူးရင်ပြီးတော့ကြောက်ပန်းရမှာမဟုတ်ဘူး။ဒီကလေးလုံးနေတဲ့လုံရသည့်မျက်ရှင်ကအကျိုးဖြစ်ကုန်တယ်။ဒီကလေးလုံးသည်သို့ဝတ်သို့ဒီနှမောမှာရှောက်ပြီးဒီစခန်းရောက်မယ်ဆိုတာဒီကြာပြီလမ်းကြောင်းပေါ်မှာရှောက်နေပြီသူလမ်းကြောင်းမှန်မှန်သာရှောက်နေစခန်းကိုမြင်ရတယ်ဖြစ်စီမမြင်ရတယ်ဖြစ်စီလမ်းကြောင်းမှန်ရင်သူစခန်းကိုရောက်ပေါ်မှာတည်ကြသဘာဝရွှေကုံဘုရားကိုတော့ရွှေကုံဘုရားကိုဥတည်ထားတဲ့လမ်းကြီးပေါ်မှာသာရှောက်ကြောက်ကိုရောက်ပေါ်မှာအေးရောက်ရတော့ပြန်မရှောက်နဲ့မရောက်တဲ့လမ်းနဲ့မရှောက်မြောက်တဲ့လမ်းလျှောက်ပဲရောင်းပြန်ပြန်လျှောက်မယ်ဆိုရင်ရွှေဘုရားရောက်မှာပုံတင်ဒါလေးကမြင်ပြလို့ရတဲ့အရာလေးမဟုတ်ဘူးဒါကြောင့်မို့မြတ်စွာဘုရားကလက်တွေ့အနေနဲ့ခေတ္တဗုဒ္ဓကလူတွေကိုခေတ္တဗုဒ္ဓကလူတွေကိုလက်တွေ့အနေနဲ့ကိုယ်ပိုင်ဉာဏ်ဖြင့်လုံးဖို့မြတ်စွာဘုရားဒီလောက်တာကိုဟောတာအဲဒီလောက်တာကလူတိုင်းလူတိုင်းအတွက်ဘဝခိမခိုင်တိုင်းတစ်ခုပြုံးတယ်လို့လည်းပြောကြည့်ကြပါဖြင်းလမ်းကြောင်းပဲအမြဲတမ်းတန်ဖိုးရှိတဲ့ဉာဏ်ကိုသူ့ဘဝခိရွေးချယ်ရမယ်နာမည်ချက်မှာပြတယ်ဒေသမုတ်တေရသူဒေသမုတ်တ္တဘာကသူတွေကိုမြတ်စွာဘုရားအေးဒီလိုတဏှာဖြစ်နေတယ်ဆိုလို့ရှိရင်ငါပြောပဲ ဓမ္မတရားကိုရှာတဲ့အခါမှာမာအနုတ္တိနဲ့တခြင်းတခြင်းကြားစကားပေါ်မှာခြေခံပြီးတော့လည်းမှန်ရားကိုရှာနေဘုရားပြောဒီလိုပြောတခြင်းကြားတခြင်းကြားစကားဆိုတဲ့အခါပေါ်မှာခြေခံပြီးတော့လည်းမှန်ရားကိုရှာနေ tradition လို့ခေါ်တဲ့အစဉ်အလာဖြစ်သုံးတာလေအစဉ်အလာယုံကြည်ချက်တွေနဲ့လည်းမှန်တရားကိုမရှင်းနိုင်ဘူး။ဘာဖြစ်လို့လဲဆိုရင်တခြင်းကြားစကားဆိုတာတွေကလည်းမှန်တာလည်းရှိမှန်တာလည်းရှိဟုတ်ဒီမှာလည်းဟုတ်တယ်ဟုတ်ရင်လည်းဟုတ်တယ်သိချာတော့မပြောနိုင် tradition လို့ဆိုတဲ့လူမျိုးတစ်မျိုးကအစဉ်အလာဖြစ်သုံးတာလေလက်ခံလာတဲ့တရားလေမှန်တာလည်းရှိမှန်တာလည်းရှိသေးကြတော့မပြောနဲ့ဒါကြောင့်မဲ့တာနဲ့ဆုံးချက်နဲ့မာဣတိခိရာယဒုယဝလာမိသာဒီလိုတဲ့လို့ပြောလို့တာနဲ့လည်းအမှန်တရားကိုဆုံးချက်လို့မရဘူးလို့ပြောတယ်။သူပြောတဲ့ပြောတာမှန်ရင်လည်းမှန်မှားတယ်မှားတယ်။ဒီရင်ရနေတယ်လို့ဆိုနောက်တစ်ချက်ကမာပိဋကသံပဒာနေနာပိဋကဆိုတာကိုသင်ထားတဲ့စာကိုသင်ထားတဲ့စာနဲ့တိုက်ညီတယ်ဆိုရုံနဲ့လည်းပဲအမှန်တရားကိုဆုံးဖြတ်နိုင်တော့မစာလိုက်မှတိုင်းပါတာပဲစာအုပ်ထဲမှာဒီလိုရေးထားတာပဲဆိုတာနဲ့လည်းအမှန်တရားကိုဆုံးဖြတ်နိုင်တယ်ဘာဖြစ်လို့လဲဆိုစာအုပ်ထဲမှာရေးထားတာမှားနေတယ်မှားမှာမှန်နေတယ်မှန်ပေါ့ပြောလို့ရတယ်ဒီနေ့ကမှနိုင်ငံတကာမှာအင်္ဂလိပ်ဘာသာနဲ့ရေးထားတယ်ဘုဒ္ဓဇင်းဆိုတဲ့ကောင်းတဲ့တရားတွေစာအုပ်တော်များများကိုယ်ယူဝါဒတွေနဲ့ရောပြီးတော့ရေးထားတဲ့စာအုပ်တွေတော်များတက်ဆောင်တရားရဲ့အာဘောအတိအကျမဟုတ်ဘဲနဲ့ကိုယ်ချင်းအမြင်ရေးထားတာမျိုးတွေအများကြီးဖြစ်တယ်ကောင်းတဲ့တရားတော့ဘုဒ္ဓဇင်းနဲ့ဒီစာအုပ်ထဲပါတယ်ဆိုပြီးတော့အကုန်လုံးသောကျေကပါတဲ့အတိုင်းနဲ့မှန်တယ်လို့ဒီလိုမတွေ့ရဘူးတဲ့။မှန်တယ်ရှာလို့ရ။နောက်တစ်ခုကအမှန်တရားကိုရှာတဲ့နည်းတစ်နည်းရှိတယ် logic လို့ခေါ်တယ်။အဲဒီ logic ဆိုတဲ့နည်းနဲ့ရောအမှန်တရားကိုရှာလို့ရ။ရှာလို့ရဘူးတဲ့မှန်တယ်။ logic နဲ့ပြန်ရှာလို့ရ။ကျွတ်ကြောက်စင်စင်နဲ့အဲ့ဒီစနစ်တခုကြီးမှန်တဲ့ကမှန်တယ်မှန်တဲ့ကမှန်ကျိုးကြောင်းနေနေဆိုတော့လူတိုင်းကတေကျိုးဖြစ်တယ်ဥပါဆိုရင်လူကလူဖြစ်တယ်ဒါကြောင့်ဥပါတေကျိုးဖြစ်မှန်ဒီချက်ကမှန်တယ်တခြားမင်းနဲ့တခံတွေ့ပြီးတော့ရှိမှန်ညာမြဲဒီဖြူတော့အရာရှိကိုဖြူခဲ့တဲ့ကောင်ကိုရှိပြီးမဲ့တာဖြူတယ်အဲဒါကိုကြီးကန်းညီဖြူတယ်လို့ဆိုမှားပါမယ်အဲဒီလို logic နည်းနဲ့သင်္ကေတတိုင်းတာလို့ရှိရင်လည်းမှန်တရားဆံတွေ့တယ်ညာနဲ့လည်းသုံးတယ်ဒါကြောင့်ဘုရားရဲ့တရားတော်ကြီးအတ္တကဝါစရောလောကီကြီးနဲ့ပြည့်စက်တာလို့ညာမှန်တရားတခါတည်းပြည့်စက်တော့ inference လို့ခေါ်တဲ့အနုမာနအနုမာနဆိုတာမှန်စပြီးတော့ရှိတယ်ဆိုပါစို့တရားသင်္ခါတရားဒီကလုံးကိုဒီသင်္ခါတရားဒီကိုဆုံးပြီးတော့စားကြည့်လိုက်ရင်ဒီရည်ရည်ချင်းချင်းတဲ့ရည်ရည်တွေ့ပါတွေ့တဲ့အခါကျတော့ဒီရည်ရည်ချင်းတဲ့လို့ကြာတဲ့ရည်ရည်တွေလည်းအကုန်အချင်းကြီးပဲလို့ဒီကုန်းဆွဲရင်မမှန်ဘူးချိုးတဲ့အသီးလည်းရှိနေတယ်ဒီလိုဒီဟာသတ္တာများတဲ့လုံးကုန်ချိုးတဲ့ခေတ်ကြီးလည်းရှိသေးတယ်အဲ့လိုမျိုးလို့ inference ဆိုတာလည်းပဲသိကြည့်မှန်တရားကိုရှင်းတဲ့အခါလုံးတော့တဲ့ဆုံးဖြတ်ချက်ကိုမပေးနိုင်ပါဘူး အကျိုးကြည့်ပြီးအကြောင်းကိုဆုံးဖြတ်တာအကြောင်းကိုကြည့်ပြီးတော့အကျိုးဆုံးဖြတ်တာဒါကိုအနုပါဏလို့ခေါ်တယ် inference အဲ့ဒါနဲ့လည်းအမှန်တရားဆိုတာဆုံးဖြတ်လို့ညာဘူးတဲ့နော်လောကမှာအမှန်တရားကိုယူရလက်ခံနေကြတာဒါတွေပေါ်မှာအခြေပြုနေတာနောက်တစ်ခုကအာဃာရပရိဝိတက်ကဝိသံနဲ့လို့ခေါ်တယ်ကျိုးကြောင်းဆင်ခြင်ပြီးတော့ဖြစ်ဒါရီကတော့အကြောင်းနဲ့အကျိုးနဲ့စီလျော်တယ်လို့ဆိုပြီးတော့အမှန်တရားကိုရှာလို့မရဘူးတဲ့ကဲ့လားဒါရက်ခါလွဲပါနိုင်တယ်တကယ်မူတေချာတဲ့အရာမဟုတ်ဘူးနောက်တစ်ခုလူတွေကအမှန်တရားကိုရှာတဲ့အခါမှာမာနရှာနေရှိဒိဋ္ဌိဒိဋ္ဌာနဲ့ခံပြီးခံကိုယ်ကအမျိုးမျိုးတွေးခေါ်ပြီးတော့တဲ့နဲ့တူယူထားတဲ့အယူဝါဒနဲ့ကိုက်နေလို့ရှိရင်လက်ခံရတယ်။ဟာငါကြိုက်တဲ့အယူဝါဒနဲ့တွေ့ငါအချင်းနဲ့ကိုက်ငါအမြင်နဲ့တော့မှန်တယ်လို့ဆိုပြီးတော့ကို့အမြင်လေးနဲ့မှန်လို့ရှိရင်လည်းမှန်တရားလို့ယူလက်ခံရတယ်။အဲ့ဒါလည်းပဲစိတ်ထားရတဲ့တရားနဲ့ခုမဟုတ်ဘူး။နောက်တစ်ခုလူတွေကအမှန်တရားကိုရှာတဲ့အခါမှာဒါလေးကတော့မှတ်သားထားတယ်ဟုတ်တယ်ယုတ်တိရှိတယ်ဆိုတာလေးနဲ့မှန်တရားကိုလက်ခံရတယ်ရှင်းပြလို့စဉ်းစားတာဒါလည်းပဲသိချရတဲ့အကြောင်းတရားတစ်ခုမဟုတ်ဘူးနောက်ဆုံးတစ်ခုမြတ်စွာဘုရားကမာသမဏောမောဟုဒီပုဂ္ဂိုလ်ကြီးကတော့တို့ရဲ့ဂုရုကြီးပဲဆရာကြီးပဲသူပြောတာတွေမှန်ရမယ်လို့ဒီလိုနဲ့ပြောမှာစဉ်းစားဂုရုမရှိဆရာပြောတာပဲဆရာကားဆိုပြီးတော့မှန်တရားလို့ဒီမဆုံးရပါနဲ့အခုပြောခဲ့တဲ့အချက်တွေကမှန်တရားကိုဆုံးဖြတ်တဲ့အခါမှာအာဟုယုံကြည်လောက်တဲ့အကြောင်းတရားတွေမဟုတ်ဘူးတဲ့မြတ်စွာဘုရားအာဟုယုံကြည်လောက်တဲ့အကြောင်းတရားဆိုကိုယ်တိုင်လက်တွေ့သိတဲ့ပုံမှာအခြေပြုပါကိုယ်ရဲ့သိထားတဲ့ချက်ပေါ်မြတ်စွာဘုရားကဟောတယ်အေးလောဘဆိုတဲ့သဘောတရားဒေါသဆိုတဲ့သဘောတရားမောဟဆိုတဲ့သဘောတရားပြည့်ရှိကြလားပြည့်မရှိဘူးဓမ္မလူပြောတယ်ဆိုရင်ငြဲရှိကြလားမရှိဘူးလားကိုယ့်အကိုစဉ်းစားကြည့်ငြဲရှိတာမရှိတာပြည့်ရှိတာမရှိတာဘာနဲ့တိုင်းတာဒေါသဖြစ်လာပြီဆိုလို့ရှိရင်သင်္ချာတယ်ပြောတယ်ကိုယ်စိတ်ထဲနှလုံးထဲမှာဒေါသဆိုတာဝင်လာတာနဲ့တိုင်းနေစိတ်နှလုံးရဲ့အေးချမ်းမှုကြီးလက်လို့ဆုံးရှုံးသွားတာဒါဒေတာပေါ့ငြင်းကြတဲ့စိတ်ကလေးကိုမှမရှိတော့ဘူးသင်္ကိုတည်ငြိမ်တဲ့စိတ်ကလေးပြည့်စုံပါအဲ့ဒါဒီမဲ့အဖြစ်ရှိသွားပြီပေါ့ဒါဒီမဲ့ဆိုးယူခံရပြီပဲနောက်ဘဝကလည်းရောက်တာမရောက်တာသာဒေါသဆိုတာလေဖြစ်လာတာကောင်းလားမကောင်းလားစဉ်းစားကြည့်ဖြစ်လာတဲ့အချိန်ကနှလုံးသားကိုပူလောင်စေအရာရာကိုမချင်မနှက်ပြီးဖြစ်လာအတွေးတွေကလည်းပဲရိုင်းဆိုင်တဲ့အကျိုးတွေတွေးလာတဲ့ဒေါသဖြစ်လာလို့ရှိပြုံးချင်တဲ့ပြဿနာပျက်စီးသွားတယ်လူတို့ကလုံးအသာဆက်ဆက်ဆက်ဆက်ကောင်းလာတယ်ပြင်းထန်လာလို့ရှိဟောသက်ကပြောပြီးဆိုတဲ့အခါမှာလည်းကျင်နာတဲ့ဆံလုံးမထွက်ဘူးတဲ့မကြောက်တော့မနာတာသံဃာမျိုးတွေပြောရဲလာလုံးတဲ့အလုတ်ကလည်းကို့အတွက်နေနာမဲ့အလုတ်တွေဒီကြားအတွက်နေနာမဲ့အလုတ်တွေပေါ့ဗျာမျိုးတွေတော့အဲ့တော့တော့ကလက်တွေ့ကြကြစဉ်းစားပြီးတော့ကြည့်လိုက်လို့ရှိရင်သူများကိုလုံးတာမလုံးတာသာကိုယ်ရဲ့နှလုံးသားရဲ့ချစ်နာတဲ့အချိန်ကစပြီးရင်မှုတွေဆုံးရှုံးသွားတာကလူလဲသိတယ်မယ်။ဆိုင်လို့ပြောရှင်းနေတာတွေဆုံးရှုံးသွားပြီ။ငြိမ်းချမ်းနေတဲ့စိတ်တွေဆုံးရှုံးသွားပြီ။နောက်ဆုံးမှာဒုရယောဂရှိရင်တွေးတဲ့သွားမယ်။နှလုံးယောဂရှိတဲ့ဆိုအတ္တရာမှာချက်ချင်းကြောက်ရမယ်။ဒါထင်ရှားတဲ့ဌာနက။အဲ့လိုကိုယ်တိုင်သိနေတာဒေါသကောင်းလားမကောင်းလားကောင်းတ ဘာဘူးတို့ကိုယ်ပိုင်ဆုံးဖြတ်ချက်ချရပြီ။ဆက်ဆောင်ရအဲ့ဒါကိုပေါ်လို့ရှိတယ်။တဘာဝတရားတွေဘယ်များကလဲဒေါသကောင်းတယ်လို့ဒီလုံချင်တာတွေလို့မရှိဝန်ခံလိုက်လို့ရှိရင်ပြစ်တွေပုံပြောက်တယ်။ဖြစ်ပြီးသားအဖြစ်တွေဘယ်လိုလုပ်ကြလဲ။ဒေါသကြောင့်ဖြစ်လာတဲ့အကျိုးဆက်တွေဆိုးရုံပြီးသွားပြီးနှလုံးသားထဲမှာအမုန်းတရားဝင်လာတဲ့နေရာနဲ့အေးချမ်းတဲ့စိတ်နှလုံးတွေကဆုံးရှုံးသွားပြီး။ကြီးငြိမ်တဲ့စိတ်ကလေးတွေဆုံးရှုံးသွားပြီး။မပြောတဲ့နာရီပြောပြီးသွားပြီးမလို့တဲ့နာရီလုံးပြီးသွားပြီးပြင်လို့ရမရတော့ဘူး What should be done cannot be undone လုပ်ကြည့်ရတဲ့သူကမလုပ်ဘူးလို့ပြောလို့ညံ့တော့ဒီတဲ့ကအမှားကြီးချွတ်ချော်တဲ့အာသူဖြစ်သွားအဲ့တော့ဒီလောဘဒေါသဆိုတဲ့သဘာဝတရားမှာပြစ်ရှိတာမရှိဘူးလားဖြစ်ဆိုတာဘာလို့မကောင်းတဲ့ချိုးတွေပြီးအဖြစ်ပြည့်ရှိသလားမရှိဘူးလားဆိုရှိတာပေါ့ပညာရှိရာချိန်မှန်းတာကဲ့ရလားကဲ့ရတာပေါ့ဒေါသကိုဘယ်သူမှမချိန်မှန်းဘူးဘယ်ပညာရှိရမှာဒီဒေါသဆိုတော့ကောင်းတယ်စိတ်ဆိုတာကောင်းတယ်ဘယ်သူမှမပြောဘူးပြောကြလို့ရှိရင်ဒီခံရဒီခံစိတ်မဆိုးကြတဲ့တရားနဲ့တရားသိအောင်နေကြတဲ့ဒါပဲပြောမှာသူကြည့်မှာမင်းတို့ရောင်ဖြစ်ကြတယ်ရောင်နဲ့တရားမတည့်ကြတဲ့မုန်းကြလို့ဘယ်သူမှမပေါ်အောင်နော်အဲ့ဒီတို့ကလည်းလောဘဆိုတဲ့သဘောတရားနဲ့စဉ်းစားကြည့်လောဘဆိုတဲ့သဘောတရားကကောင်းမလားလို့ကိုယ့်ကိုစဉ်းစားကြည့်ချင်းဒီလူဆိုတာလောဘတော့ရှိမှာပဲကိုယ့်ပစ္စည်းကိုနှံ့ညောတာကိုယ့်ပစ္စည်းကိုလိုချင်တာကိုယ်သားမရဖို့ကိုယ်တတ်မဲ့တာကိုယ့်ပြည်သားစုကိုကိုယ်တွေ့တာကဒါအပြစ်လားလို့မေးကြတယ်အပြစ်ဆိုဒီမှာမကောင်းတဲ့အကျိုးကိုလည်းဆောင်းနိုင်တဲ့တင်ပေါ်ကဲလောဘရှိတဲ့ကိုယ်ပစ္စည်းကိုမပြောတာကိုယ်ပစ္စည်းကိုတွေ့တာကိုယ်မိသားစုပေါ်မှာကိုယ်တွေ့တာအပြစ်မရှိဘူးလို့ထင်တယ်လားဘယ်လိုအပြစ်ရှိလို့ဆိုရင်တွေ့ကြလို့ရှိရင်ဘာဖြစ်လို့ဆိုရင်တောကဖြစ်တယ်တောကဆိုတဲ့ဆိုးကျိုးကိုဘယ်သူမှယူလာတာလို့ဆိုလောဘကယူလာတာဒါအနည်းဆုံးဖြစ်ပြီးတွေ့တာနဲ့နေရာမှန်လည်းတောကဆိုတာလာပါမယ်။တောကဆိုတာကောင်းတဲ့အရာလားမဟုတ်ဘူးကောင်းစိတ်ကူတဲ့ရဲ့ရှိတဲ့ပုဂ္ဂိုလ်တွေပုံပြီးတော့ဆိုနေဟောပြီးကပြီးပါပြီသာသမီတွေနဲ့ပတ်သက်လိုက်ဟောအချိန်ကြာလို့အိမ်ကြမရောက်ဘူးဆိုလို့ရှင်တမျိုးမျိုးနဲ့အိမ်ပြောဆောင်ချက်အမျိုးမျိုးတွေ့တယ်လေအပြင်ထွက်သွားပြီဆိုရင်လည်းဗန်ရချက်လာမလို့ကာရှိတဲ့ပုဂ္ဂိုလ်ကလည်းကာမောတမနဲ့အပြင်ထွက်လိုက်ရည်ဆိုရင်ကာအိမ်ကြံမရောက်ခြင်းဟဲ့တိုက်ညာလာမှာလားပေါက်ညာလာမှာလားနဲ့ဟောကောကရှိပစ္စည်းတွေကောကရှိပစ္စည်းရှိတဲ့ဆိုရယ်ပစ္စည်းတွေကြောင့်ကြာသာသမီရှိတဲ့ပုဂ္ဂိုလ်ကသာသမီတွေကြောင့်ကြာအဲ့ဒါလောဘကပေးတဲ့ကျက်တနာတွေပေါ့လောဘကပေးတဲ့ problem တွေလေလောဘမရှိဘူးဆိုလို့ရှိရင်ဒါရဏမြေကြီးမှာမသိညာ။အဲ့တော့ဘုရားဟောတာပြိယတော်ဆိုင်ဒီတော့ကိုရှင်းရှင်းလေးပဲ။ချစ်ခင်တဲ့မှုဒီတော့ကကိုဝေးဖွားပေးတတ်သည်။ဒုတိယကကျိုးစားတဲ့ဒီတော့ကကျင်းမွေးရတဲ့ကျိုးစားတဲ့သို့တော့တစ်ဖက်ကချစ်ခင်ပြတာမှုကြီးတော့မရှိအောင်ဘူး။တော့ကမရှိအောင်ရမှာ။အကြောင်းနဲ့အကျိုးကဆက်နေတာအဲ့ဒါဒီကျင်းနေကြတယ်ကဲဒီလောဘကို control လုပ်ရင်လည်းမလုပ်ဘူးဆိုလို့ရှိရင်ဒီလောဘကမဖြစ်လာတော့လို့ဆိုကိုယ်ပစ္စည်းဆိုတဲ့လောဘကကိုယ်ပစ္စည်းနဲ့မကောင်းဘူးသူများပစ္စည်းကလိုချင်လာပြီဆိုရင်ဟောကြာဆုံးမှုတွေဖြစ်ပါဘူးဟောဘူးလေသူများတိုင်းမှုတွေကြာဆုံးမှုကျိုးမှုတွေဟုတ်ပြီလေလောဘကြောင့်ဖြစ်တယ်အဲ့တော့လောဘရဲ့အဖြစ်ကဘလောက်ဖြစ်냐အဲကြောင့်မလို့လောဘကိုပညာရှိတွေကဒီမကောင်းမှုလို့ပြောကြတယ်ဉာဏ်လေးတွေ့တယ်မကောင်းဘူးလောဘမချိနိုင်ဘူးဆိုရင်သူပုဂ္ဂိုလ်ဒီတာမန်ဒီကောင်းတဲ့ရောက်ကနေပြီးအခိုးလို့သမုတ်ခံရအခိုးဆိုတဲ့ဘဝရောက်သွားပြီး ခင်ဗျာဆိုတဲ့ဘုရားမှာရောက်လာပြီဘယ်သူကပြေးလိုက်တဲ့နာမည်လဲဆိုရင်လောဘကပြေးလိုက်တဲ့နာမည်အကယ်၍သာသူများပစ္စည်းလိုချင်တဲ့လောဘမျိုးမရှိဘူးဆိုရင်သူဒီတကိုယ်ရမြဖြစ်ရမယ်ဘယ်လိုမှမရသူဒီကမောဟဆိုတဲ့ဘာဝတရားသူကရင်ရင်ကလေးရဲ့မောဟဆိုတာအေးကျွေးဝေးနေတာဘာမှကြံစည်နာမရှိဘူးလို့ဖြစ်နေမောဟကကိုယ်ကြံစည်နာရှိတယ်ပြောလုံးတဲ့နာရဲ့မလုံးတဲ့နာရဲ့ပြောမသိဘူးမသိတော့ဘာတွေဖြစ်လို့ဆိုမလုံးတဲ့နာတွေလုံးတယ်လုံးတဲ့နာတွေမလုံးတော့အဲ့တော့မလုံးတဲ့နာကိုလုံးလို့ရှိရင်အဖြစ်ဖြစ်တယ်လို့ပဲလုံးတဲ့နာကိုမလုံးနိုင်ဘူးရှင်ကဖြစ်ပြီးတူတူပဲအဲ့ဒီမဲ့ခုလူတွေကတော့ထင်ကြတယ်အာဒီကူကမလုံးတဲ့နာတွေလုံးတာကိုမလုံးတဲ့နာကိုလုံးရင်ကအဖြစ်လို့ထင်နေကြတာလုံးတဲ့နာမလုံးလို့ရှင်လည်းပဲဖြစ်ပြီးဆောရုံတဲ့နာကတူတူပဲအဲ့ဒါလူကြောင့်ဒီလိုဖြစ်ရတာလို့ဆိုမောဟအားလုံးတဲ့နာကိုလုံးတဲ့လုံးတဲ့နာကိုမလုံးဘူးဘုဒ္ဓိအတွက်ကြောင့်ဆုံးရှုံးတဲ့နာမှုတွေညောင်းများတော့ဖြစ်ပါတယ်ကိစ္စနာကြည့်လိုက်တဲ့အခါကျတော့ဟောဒီလောဘတို့ဒေါသတို့မောဟတို့ဆိုတဲ့ယူရည်ရဲ့တဏ္ဍာမှာဖြစ်နေတဲ့သဘာဝတရားတွေကကုသိုလ်လားအကုသိုလ်လားလို့ကုသိုလ်စမ်းသစ်ကုသိုလ်ဆိုတာကောင်းမှုချမ်းသာတွေကိုပေးတဲ့ဘောတရားအကုသိုလ်ဆိုတာမကောင်းကျိုးကိုပေးတဲ့ပုံပြန်မကောင်းကျိုးဆိုကိုယ့်ရဲ့တဏ္ဍာမှာ problem တွေဖြစ်စေကြားလိုက်တဲ့အကုန်မတူဘူး problem မျိုးမျိုးဖြစ်စေအဲ့တော့အခြေဆုံးကြည့်လိုက်တဲ့အခါကျတော့ကောင်းကျိုးပေးတယ်မရှိဘူးမကောင်းကျိုးတွေပဲပေးတာလောဘကလည်းမကောင်းတဲ့အကျိုးတည်ဆောင်းတယ်ဒေါသကလည်းမကောင်းတဲ့အကျိုးတည်ဆောင်းတယ်မောဟကလည်းမကောင်းတဲ့အကျိုးတည်ဆောင်းတယ်အဲ့ဒါကိုအကုသိုလ်အပြည့်ရှိတာအပြည့်ကင်းတာလို့ဆိုရင်ဖြစ်ဆိုတာဒီနေရာတွေကရှုပ်ချရမလားပြဿနာကိုမဖြစ်စေဘူးလားဖြစ်စေတဲ့နေရာတွေရှိတယ်။အဲဒါကြောင့်မို့ဖြစ်ရှိတယ်။ပညာရှိတွေကကဲ့ရဲ့ရှုပ်ချရမယ့်တရားကပညာရှိတွေကချီးမွားတဲ့တရားလားဆိုတော့တကယ်ပညာရှိတွေကရှုပ်ချတဲ့တရားဒီနေရာရောမကောင်းဘူးလို့ရှုပ်ချတဲ့တရားတွေအဲဒီတရားတွေကိုလက်ခံခြင်းလုံးနေတဲ့ပုဂ္ဂိုလ်တယောက်ဒီကောင်းမှုချမ်းသာရပါလားဆိုရင်မရဘူးဆင်းရဲဒုက္ခတွေပဲရတယ်။ဒါလက်တွေ့ပုဂ္ဂိုလ်တိုင်းဆင်ခြင်စဉ်းစားလို့ရတယ်။ပုံမှန်အဖြေထုတ်ဒီနေရာမှာ tradition နဲ့ဆုံးဖြတ်တာမဟုတ်ဘူးနော်။စာပေကျမ်းဂန်နဲ့ဆုံးဖြတ်တာလည်းမဟုတ်ဘူး။ logic ကြီးနဲ့တွေးကြည့်ကြောတာလည်းမဟုတ်ဘူး။လက်တွေ့ကြီးနဲ့ကြောခုနပြောတဲ့ inference ဆိုတဲ့အမှုမှန်တာလည်းမဟုတ်ဘူး။ကိုကြိုက်လို့ပြောတာလည်းမဟုတ်ဘူး။မှတ်သားခိုက်တယ်ဆိုတဲ့အချက်ကြောင့်လည်းမဟုတ်ဘူး။ဆရာကြီးရဲ့စကားပဲဆိုတာလည်းမဟုတ်ဘူး။ tradition နဲ့မဆိုင်။ဒါကြောင့်အမှန်တရားဆိုတာခုနပြောတဲ့ tradition တွေ၊ proposal တွေ၊ ERC တွေ၊ဓာတ်တွေနဲ့ဆုံးဖြတ်ရမယ်မဟုတ်ဘူးတဲ့။ကိုယ်လည်းလက်တွေ့နဲ့ဆုံးဖြတ်ပါလောဘဒုက္ခမောဟဆိုတဲ့ဒီတရားတွေရှိနေတဲ့ပုဂ္ဂိုလ်တယောက်ဒီမကောင်းတာတွေလုပ်ပြီးဘလို့ကအပ္ပနာမအရေးကြီးတယ်လုပ်တယ်ဆိုတဲ့ကမှားနေမှုတခုဖြစ်တော့ကောင်းတယ်မကောင်းတယ်ဆိုတာနဲ့ပတ်သက်ပြီးမှားနေဆုံးချက်ကောင်းတယ်မကောင်းဘူးဆိုတာကိုကြိုက်ကြိုက်ဆုံးရှံမှုရကိုကြိုက်ရင်ကောင်းကိုမကြိုက်ရင်မကောင်းဘူးမဟုတ်ဘူးသဘာဝရမှာရသော်ပြန်ကစံလေးပြေးတယ်မကောင်းဘူးဆိုတာပြောတာမကောင်းဘူးဆိုတာနတ်တန်ကံမှန်တဲ့တာတူရံခတ်တယ်ဟာအနိစ္စပဲရပါအတုကိုခေါ်တော်မူပါမည်ဖြစ်သည်။မကောင်းတဲ့ပုစံအလုံးမှာ။ယံကတ္တဝါလူတ္တ။လူပြီးတဲ့နောက်ကျတော့မှားလိုက်လေခြင်းဆိုပြီးစိတ်နဲ့နှလုံးနဲ့မှပူလောင်ခြင်းတဲ့အလုံးမျိုးတွေမကောင်းဘူး။အေး ကျုပ်ပြန်လာတဲ့အကျိုးတရားကိုခံစားရတဲ့အခါမှာလည်းစိတ်ဖိတ်ပြီးတော့မုန်းကိုယိုယိုနဲ့စိတ်ဖိတ်ပြီးတော့ခံစားရတဲ့အခါမျိုးဖြစ်ပေါ်စေနိုင်တယ်။အဲ့ဒါမှမကောင်းဘူးလေ။တော်မှုဆိုတာကြတော့ဘယ်လိုမှတော့တိစ္ဆကံကတန္တာတို့ယကတ္တဝနာလိတ္တလူပြီးတဲ့နောက်မှာဘာမှမလိုက်တာလို့ဥပန်စရာမရှိဘူးလေ။အဲ့ဒီအလုပ်မျိုးကကောင်းတယ်ယတ္တပတိကြောင့်သူ့မဲ့တော့ဝိပါကံပတိပိ။အကျိုးတရားရောက်လာတဲ့အခါမှာလည်းဝမ်းမြောက်တဲ့တာပျော်ရွှင်စွာခံစားရတဲ့အခါမျိုး။ဒါကောင်းဘူး။ဟောကောင်းမကောင်းဘူး။ကောင်းမှုနဲ့မကောင်းမှုမျက်စောင်ပြန်လဲအဲ့ဒါကိုစံထားပြီးတော့ပေါ်လာတာ။ကာလမဒုက္ခတွေမျက်စောင်ပြန်ကအဖြစ်ပုဂ္ဂိုလ်ရဲ့လက်တွေ့ဆုံးကြတဲ့လူဘောတာမှန်တယ်လူဘောတာမှားတယ်လို့လုပ်နေနေကာရီပစ္စဒါနဲ့လက်တွေ့ရှင်ချက်ဆက်အသက်ကမြတ်စွာဘုရားဟောနေဒီလောဘနဲ့ဆန့်ကျင်တဲ့အာလောဘဒေါသရဲ့ဆန့်ကျင်တဲ့အာရောဟာမောဟရဲ့ဆန့်ကျင်တဲ့ကာမောအာလောဘဆိုတာ generosity လောဘနဲ့ဆန့်ကျင်တဲ့သဘောတရားဆုံးလွတ်နိုင်တယ်ပေးကနိုင်တယ်တွေ့တာမှုမရှိဘူးအရောဘဆိုရင်အတွေ့တာကင်းတဲ့သဘောကလေးဖြစ်လာပြီးဆိုရင်စဉ်းစားကြည့်ဒီဘဝကရောကြမတွေ့တာကနဲ့ဒီတိုင်းနဲ့မကူပါဘူးဆိုတော့ပစ္စည်းဥစ္စာကိုသိနှမျောတဲ့ပုံစံနှမျောတယ်ဆိုတော့ပုပ္ပစီလေးကိုစုံစုံပဲနဲ့သိတွေ့တာတဲ့ပုံစံဘုပ္ပစီပေါ်မှာအသုံးပြုတော့တော့တိတ်မတွေ့တာတဲ့ပုဂ္ဂိုလ်အဲ့ဒီနဲ့သူဟာဘုပ္ပစီကိုအကြောင်းပြုပြီးတော့တောကတွေ့တာတဲ့ပုဂ္ဂိုလ်ကတောကဖြစ်မတွေ့တာတဲ့ပုဂ္ဂိုလ်ကတောကမဖြစ်ဘူးဒီလိုလေးကမဖြစ်ဘူးသိတွေ့တာတော့လို့ရှိတော့ဘိက္ခဏီတွေမှာလည်းသာသမီတွေပေါ်မှာသိဖြစ်တဲ့ပုဂ္ဂိုလ်ကအတွေ့အကြုံသိချင်လို့ရှိရင်တောကကိုချင်တချို့မိဘကမှန်သားအောင်ပဲသာသမီတွေပေါ်မှာထားထားတဲ့ပြီးရင်ဖခင်ကသိပြီးတော့မှဖြစ်ဘူးပေါ့သူကသူရဲ့အရွယ်ရောက်ပြီဆိုပြီးတော့ဖြေသိမ့်နိုင်တယ်အေးအာလောဘဆိုရင်ဒီသဘောတရားပြိတ္တနာမှာဖြစ်လာတဲ့ကြိုင်နဲ့ကောင်းတာတွေကိုစဉ်းစားတယ်အများကိုကူညီဖို့စဉ်းစားတာလည်းပါဝင်နေကိုကူညီဖို့စဉ်းစားတာလည်းဟောကောင်းတဲ့သဘောဝတရားကြီးအရောကဆိုတာဒီပေါ်လာတာနဲ့တကယ်နဲ့မုန်တိမှုဆိုတာမရှိဘူးအားလုံးပေါ်မှာအကျိုးစီးပွားလိုလားတဲ့မေတ္တာဆိုတဲ့သဘောတရားလေးပေါ်လာတယ်မုန်တရားကင်းတဲ့နှလုံးသားပိုင်ရှင်မှာသာဝရဉာဏ်ချမ်းတယ်အဲကြောင့်လို့မေတ္တာအကျိုးဆက်တမျိုးလို့မြတ်စွာဘုရားပေါ်လာတာဖြစ်နှလုံးထဲမှာသရုံးကားထဲမှာမုံတရားမရှိဘူးဆိုတဲ့ပုဂ္ဂိုလ်ရဲ့စိတ်ကသင်္ခါရငြင်းချမ်းနေပြီဖြစ်ကြ။ချမ်းသာအိတ်ဆက်ချမ်းသာနေရလို့ဒီနဲ့ဆိုကြဆောင်းခြင်းဉာဏ်များလူသားကြီးဖြစ်နန္ဒီဖြစ်တယ်ဆိုတဲ့အကျိုးတရားရ။ဘာဖြစ်လို့ရလို့ဆိုသူကအေးချင်းပြည့်ပဲလေ။အကုန်ပဲသိမ့်ရှိဘူး။သူများကမမုံညာကြည့်တာမရှိသေးပဲကြ။သူစိတ်နှလုံးကအေးချမ်းနေ။အေးချမ်းနေတော့ဣစ္ဆေတကံမှာလည်းချမ်းသာတာပဲအိယာတို့လည်းအမုန်းမရှိပြီပဲကြောင့်ဘာမှဘုရားလည်းဒီမှာမမုန်းဆိုတော့ဟောသူနှလုံးသားမှာအမြဲတမ်းအေးချမ်းတယ်ဣန္ဒဇုံကင်းအမုန်းတရားကင်းပြီးတော့ဒီနေ့အေးရတဲ့နှလုံးသားပိုင်ရှင်စိတ်နှလုံး၆ချမ်းဝေရာအိမ်မက်ဒီဘယ်တော့မှနိုင်မရဆိုမမက်ဆောင်ခြင်းညာညာလူသားလေးဖြစ်ညာလေးဖြစ်ဖြစ်မှာပေါ့အမုန်းလားမရှိအမုန်းတရားမရှိတဲ့နှလုံးသားပိုင်ခြင်းရဲ့မျက်နှာစင်သာဝရကြီးပြီးတော့နေတယ်မုန်းဒီမှုရှိတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကျတော့အဲ့လိုမဟုတ်ဘူးဘေးကလူသားဆိုသိတာမျက်နှာကြည့်လိုက်တာနဲ့အဲကြောင့်ဘုရားထက်ပြောတယ်ပေါ့သူလုံးစားစားနေတာကြီးနေတယ်ဆိုမျက်နှာကကျင်းမာနေတဲ့ပုဂ္ဂိုလ်ကြီးချမ်းသာဟုတ်တယ်ပါဝင်ကအလိုလျောက်ကိုပေါင်းတယ်သူ။ဒါပြီးတော့သူ့မျက်နှာကလည်းကျင်းမာနေတာ သူနှလုံးသားကလည်းချိန်နဲ့ကြေးချမ်းမှုမရှိသေးတဲ့ကြောင့်ဘယ်သူကမှမပြောနိုင်ဘူး။ဘာပြောနိုင်နေတဲ့ကြောင့်သူကဆက်ဆံရေးကြီးကြချိန်နဲ့ပုဂ္ဂိုလ်ကြီးနေတာ။ဒါမျိုးကအမြဲတမ်းဆက်ဆံပြီးချိန်ရှားတဲ့ကိစ္စ။အေအရောဒဆိုတဲ့သဘာဝတရားဟာဒေါသကိုဖယ်ရှားနိုင်မှာပဲ။အရောဘဆိုတဲ့သဘာဝတရားကလည်းဒေါသကိုဖယ်ရှားနိုင်တယ်လောဘကိုဖယ်ရှားတယ်လို့ရှင်အလောဘထူထောင်ရဖို့ရစေခြင်းဒေါသကိုသမုဒ္ဒယကိုဖယ်ရှားပြစ်ခြင်းလို့ရှင်လည်းအဒေါသဆိုတဲ့မြစ်တရားအဖြစ်ရဲ့နှလုံးသားထဲမှာကြီးထောက်ရကြီးထောက်ခြင်းဖြင့်သာဖယ်ရှားပြစ်တယ်ယောဂဖြင့်ဘာလို့ကသူယောဂပြောတဲ့စီတော့စေကလာယောဂကိုဖယ်ရှားနိုင်တယ်တို့တူပဲတဘာဝတရားတွေမှာလည်းအပြာအပြန်ကြီးရှိတယ်။လောဘကိုဖယ်ရှားခြင်းအာရောဟကိုဒီချောင်းအောင်သူတို့နှစ်ခုဟာအလင်းနဲ့အပေါင်းလိုပဲတူတူမပြေဘူး။အမောင်ရှိနေအလင်းရှိဘူး၊လင်းရှိနေအမောင်ရှိဘူး၊ကြိုင်မဖြစ်နိုင်ဘူး။အာရောဟဒီလောဘကိုဖယ်ရှားဖြစ်တယ်။အာရောဒဆိုတဲ့မေတ္တာတရားဒီဒေါသကိုဖယ်ရှားဖြစ်တယ်။အမောဟဆိုတဲ့ဉာဏ်ပညာဒီမောဟဖယ်ရှားဖြစ်နိုင်တယ်။ဆိုတော့ဒီအလောဘအဒေါသအမောဟဆိုတဲ့သဘာဝတရားတွေဟာဒီလိုရဲ့ရင်းနှင်းနှလုံးထဲမှာဖြစ်လာပြီးဆိုရင်ငေါပြချမ်းတာဖြစ်ပေါ်ဖြစ်တယ်။အမောဟအတိတ်တိုင်းဉာဏ်ပညာသာသနာရမှာအမောဟကနေမောဟကိုဖယ်ရှားပြလိုက်ရင်သူပုဂ္ဂိုလ်ဒီလုံးတဲ့မလုံးတဲ့ရှင်းရှင်းကြီးမြင်လာမြင်ပြီးတဲ့ကြောင့်မလုံးတဲ့နာကိုသူရှောင်တဲ့လုံးတဲ့နာကိုလုံးတဲ့လုံးတဲ့နာလုံးပြီးတဲ့ကြောင့်ကောင်းမျိုးချမ်းသာတွေရတယ်မလုံးတဲ့နာကိုမလုံးပြီးတဲ့ကြောင့်ကောင်းမျိုးချမ်းသာတွေရတယ်။ဟုတ်ကဲ့အမောဟရဲ့ဆင်းရဲဒါကြောင့်မလို့အလောဘအရောဒအမောဟဆိုတဲ့ဒီသဘာဝတရားတွေဟာဆိုးကျိုးကိုပေးတဲ့အကုသိုလ်လားကောင်းကျိုးကိုဖြစ်ပေါ်စေတဲ့ကုသိုလ်လားလို့ဆိုတာဟုတ်ပါဘူး။ကိုယ်တော်စီစဉ်းစားကြည့်တာ။ဉာဏ်ရှိတွေခဲ့တဲ့တရားကချိန်မှန်းတဲ့တရားလားဆိုတော့ဒုက္ခကချိန်မှန်းတဲ့တရားပဲ။ဉာဏ်ရှိတွေချိန်မှန်းတဲ့တရားပဲ။လက်တွေ့လက်ခံဖြစ်တော့ဝင်တဲ့ဆိုရင်ကောင်းမှုချမ်းသာတွေမြတ်ဖြစ်နိုင်တဲ့တရားတွေပဲလို့ဆိုတော့အဲ့ဒီသုံးချက်ချက်ပြီး tradition နဲ့မဆိုင်ဘူး။ PRC ဆိုတဲ့သင်္ချာတရားတွေနဲ့မဆိုင်ဘူး။ပရမနာဆိုတဲ့ tradition နဲ့လည်းမဆိုင်ဘူး ET ပြီးရဆိုတဲ့ report နဲ့လည်းမဆိုင်ဘူးပိဋကတ်သံဗဒနာလို့ခေါ်တဲ့စာပေချမ်းနဲ့လည်းထိုင်နေမဟုတ်ဘူးစာရဲပါလို့ဆိုတာလည်းမဟုတ်ဘူး logic နည်းနဲ့စဉ်းစားဆင်ခြင်တာလည်းမဟုတ်ဘူးအနုမာနနည်းနဲ့စဉ်းစားဆင်ခြင်တာလည်းမဟုတ်ဘူးအကြောင်းကျိုးဆင်ခြင်ပြီးတော့အကြောင်းပြတာလည်းမဟုတ်ဘူးတကယ်ကိုသဘာဝကိုကဘုရားဉာဏ်နဲ့သိနိုင်တဲ့သိတာနဲ့အချက်အလက်ပဲဖြစ်ပါလေ။အဲ့ဒါပြောကြတယ်ညဆောင်ပြား။ဈိကာလမယောကဥိကာလမသေတဗုဒ္ဓကာလဥိကာလမမျိုးသားတွေ။တန်လျာဖြစ်နေတာ။ဘုရားကိုကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်ပြီးလောကမှာဘာလဲလို့ချင်းမကောင်းဘူးလို့သိရင်ဆုံးပေး။ကောင်းတဲ့တို့တိလက်ခံခြင်းတော်ဘုရားနဲ့တို့ယသောပြားကရွေးချယ်ရမယ့်ဉာဏ်လေးကိုကာလမအမျိုးသားလေးကိုလမ်းညွှန်ပြပေးတယ်အမှန်တရားကိုရှာတဲ့အခါမှာဒီအရေးဆိုတဲ့စကားသစ္စာညာတရားနဲ့လည်းမရှာနဲ့tradition ဆိုတာလည်းလည်းမရှာနဲ့သာပေကျမ်းကလည်းမရှာနဲ့ကိုယ်ပိုင်ဉာဏ်နဲ့ရှာ။ဒါမျက်စောပြားလည်းမရှာ။ဆရာကားဆိုပြီးတော့လည်းလက်ခံမှာကိုယ်ပိုင်ဉာဏ်နဲ့ရှာ။ရှာလိုက်လို့အခြေထွက်လာနေတယ်။အခြေကဘာထွက်တော့ဆိုရင်မကောင်းဘူးလို့အခြေထွက်ရင်ချက်ချင်းဆုံး။ယောဂလူတွေကအဲ့လိုမဟုတ်ဘူးလေ။မကောင်းမှန်းတော့သိတာပဲ။ဒါလေးကတို့ရဲ့ tradition နဲ့ဆုံး။ဆုံးနံဘုရားမြတ်ဓာတ်ထုတ်တဲ့ tradition အစင်းလာယဉ်ကြည်ချက်ကြီးဒါတော့စာလဲပါလားဒါမျိုးကတော့ ယုတ်တိရှိတာပဲအကြောင်းကျိုးညီညွတ်တာပဲဆိုပြီးတော့လက်ခံတာ။ဒါဆိုဗျာအဲ့လိုမဟုတ်ဘူး။ဘာမှမဟုတ်မကောင်းဘူးလို့သိလိုက်တဲ့လည်းနဲ့ဆောင်းလိုက်ပါ။အေးကောင်းတယ်လို့သိလို့ရှိရင်လက်ခံချက်တော့မှာနောက်လေးချက်ကြမေးပါ။ဟုတ်လူရတာလို့မဟုတ်ဘူး။ကောင်းမှမပြီး။ကောင်းမှမပြီး။ရှင်းလို့ကျတော့လက်တော့မြတ်စွာဘုရားလမ်းညွှန်ချက်မှန်တရားကိုရှာဝေပြီးတွေ့လာလို့ရှိရင်မှန်မှန်လေးရင်ချက်ချင်းဆောင်။မှန်မှန်လေးရင်ချက်ချင်းလိုက်ခံရှင်းတော့ဘူး။ဒါလူတရားအတွက်ကိုယ်တူဒီအတွက်ကြာလုံလောက်နေ။သို့သောမြတ်စွာဘုရားကာလမတ္တမှာဆက်ဟောပြီးလူဆိုတာတဲ့ပြောင်းရည်တယ်နော်။နေတော့မိသားစုနဲ့နေဆုဆိုင်နေရှိ။ကိုမိသားစုရှိတယ်လို့ပါဝင်ချိန်မှာဆွေဆွေရသားချင်းတွေရှိတယ်၊မိတ်ဆွေတွေကရှိ။အပေါင်းအသင်းနဲ့နေတာတက်တော့ချက်။အပေါင်းလေးနဲ့နေတဲ့အခါကျတော့ဘယ်လိုနေရမလဲဆိုတဲ့အမှန်တကယ်မျိုးစုံပြားဒီတုတ်ကမှာဆက်ပြီးဘယ်လိုနေရမလဲလို့ဆိုရင်အပေါင်းသင်းနဲ့မှနေလို့ရှိရင်လူတွေကြားထဲမှာနေအမောင်းတရားကိုဖယ်ရှားပြပြီးကိုဆူဆိုင်ဒီမင်းပါးလေးရဲ့ကောင်းကျိုးချမ်းသာကိုလိုလားတဲ့ဆရာ။အများကောင်းကျိုးကိုမှဆောင်ရွက်နေစေစေလေးကိုရအောင်။အဲ့ဒါကိုမေတ္တာလို့ခေါ်။အဲ့ဒီမေတ္တာတရားနဲ့ဆူဆိုင်ဒီမှာနေပါ။အဲ့လိုမေတ္တာတရားနဲ့နေတဲ့ဆဲမှာဒုက္ခရောက်လာတဲ့ပုဂ္ဂိုလ်ကြီးနဲ့တွေ့လာတယ်။ဒုက္ခရောက်လာတဲ့ပုဂ္ဂိုလ်ကြီးအဲဒီဒုက္ခကလွတ်ရကြောင်းဝိုင်းဝန်းကူညီဖြည့်ရှင်ပေးပါတယ်လို့နာမယ်။အေးဆိုဆိုင်တီထဲမှာတချို့ကအောင်မြင်ကြီးပွားနေတဲ့ပုဂ္ဂိုလ်တွေရှိတယ်။အဲလိုအောင်မြင်ကြီးပွားလာတဲ့ပုဂ္ဂိုလ်တွေကြားဝမ်းမြောက်လိုက်ပါတဲ့။ appreciate it try သဘောပေါက်ပြီးဝမ်းမြောက်ဝမ်းသာဖြစ်ပါဖြစ်ပါဖြစ်ဆယ်လာဖြစ်ဖြစ်ခန္ဓာကိုယ်ဝန်တို့ဖြစ်ဖြစ်မေတ္တာမထားနိုင်ဘူးဆိုလို့ရှိရင်အမုန်းတရားတွေကိုယ့်ရဲ့နှလုံးသားထဲမှာကြောက်တာကြောက်လာတာနဲ့တရားနဲ့တဏ္ဍာတရားဆိုတာမလာတော့ဘူးချိန်ပွားလာတဲ့ပုံစံနဲ့တွေ့လည်းပဲဝါသာမှုဆိုတာမဖြစ်ဘူးမဖြစ်ရင်စီလုံးကြီးရွေးရေးဆိုလိုပါများဒီကတိကဘာလောကလူကြီးလူတွေမေတ္တာကရုဏာမုရိဒံဒီတရားတွေမပွားများပဲနဲ့ဘဝကြီးကြီးကြီးလေးကိုရှာမယ်ဘယ်တော့မှမဖြစ်နိုင်ဘူး။ကဗာဉာဏ်ဉာဏ်လေးမပြောနဲ့မိသားစုလည်းတော့ဉာဏ်ဉာဏ်လေးမတွေ့နိုင်ဘူးဒီတရားမပါပဲ။ဒီတရားပါမှသာနဲ့စိတ်မှန်တဲ့ဉာဏ်ဉာဏ်လေးဆိုတာရမယ်နဲ့ကိုယ်ကိုယ်တိုင်းကိုကပထမဉာဏ်ဉာဏ်ကိုယ်ကိုယ်တိုင်းဉာဏ်ဉာဏ်ချင်းပါလို့ဆိုရင်ဘဝဉာဏ်ကပုဂ္ဂိုလ်ရဲ့အကျိုးကိုလုံလားမှာမေတ္တာဆင်းရဲဒုက္ခရောက်လာတဲ့ပုဂ္ဂိုလ်ကိုကူညီပါကရုဏာချမ်းသာလာတဲ့ပုဂ္ဂိုလ်ကိုဝမ်းမြောက်ဝမ်းသာဖြစ်ပါကူညီတာ။ဒါနဲ့ဒီလောကဆိုချမ်းသာလာတဲ့ပုဂ္ဂိုလ်နဲ့ဒီပဲဆင်းရဲလာတဲ့ပုဂ္ဂိုလ်နဲ့ဒီပဲစိတ်လို့ရှားမှုကင်းကင်းနဲ့အေးအေးချမ်းချမ်းနေခြင်းနဲ့ဆိုရင်တော့ဥပိ္ပာဥပိ္ခာရဲ့သဘောတရားကယမသူတွေကဥပိ္ခာကိုသိတဲ့ကြောင့်ဆိုရင်သူကသိပြီးပေါ်ပြတယ်မေတ္တာနဲ့လည်းအစပါပဲကရုဏာနဲ့လည်းပါတယ်မုဒိတာနဲ့လည်းပါဥပိ္ခာဆိုတဲ့သဘောတရားကလူဆိုတာသူကနေဖြစ်တာဆဲသွားရင်လည်းမဆဲရမလားလို့စဉ်းစားဥပိ္ခာမှာလာရောက်ပြီးတော့ချီးမွမ်းပြီးတော့အကူအညီပေးတယ်။အော်ဒီကောင်ကတော်တယ်ငါ့ဘုံမှာချီးမွမ်းပေါ်ရတယ်။ငါ့ကိုအကူအညီပေါ်ရတယ်ဆိုပြီးတော့လောကမှာ။ဆိုလိုတာကစိတ်ကအလွန်ကြည်ငြိမ်တဲ့ပုဂ္ဂိုလ်အနေသားမျိုးကိုပြစ်ခံလို့ခေါ်စိတ်ကတားကြည်ငြိမ်စိတ်ကတားကြည်ငြိမ်တာလုံးဝရှိတယ်ဆိုတော့လုံးပြီ။ဆိုပါတော့တတ်တော်ဟာတူအကူအညီလို့လေပြာပါဆဲပြီးတော့ခိုင်းစိတ်ဆုံးလုပ်ပြီး တရားကချော့ပြီးတော့ခိုင်းဝမ်းသာလုပ်ပြီးအဲ့ဒါကိုပြခါဝမ်းသာတယ်လို့စိတ်ဆိုးနေတယ်လို့ဆိုရမှာစိတ်မှာ balance မရှိတော့ကြီးငြိမ်မှုမရှိကြီးငြိမ်မှုမရှိတဲ့ဘောကိုပြဥပိ္ပခာမှာကြီးငြိမ်မှုမရှိဘူးဆိုတာမရှိဒါကြောင့်ဥပိ္ပခာကိုဝန္ဒပြန်တဲ့အခါကျတော့ equanimity ဆိုပြန် calmness mental calmness စိတ်ဓာတ်ဒီငြိမ်းတယ်စိတ်ဓာတ်ဒီငြိမ်းနေတာကြောင့်အခုမြန်မာတွေကဘယ်လိုလေးပဲကောက်လဲဆိုလို့ရှိရင်ဥပိ္ပခာဆိုတာဒီကိုယ်နဲ့မတည့်တဲ့လူဒီကောင်မပေါ်မပြောနေနိုင်ဥပိ္ပခာဖြစ်တာဘောပြောသူစကားပြောဘောဟောတော့ဥပိ္ပခာဖြစ်လို့ဟုတ်အဲ့ဒီဥပိ္ပခာတမျိုးပဲဒီဒီပုံရတဲ့အခါဟုတ်ပုံရတဲ့ဥပိ္ပခာဆိုတာသူလုံးခါကိုခရုဆိုင်ပြီးတော့မနေဘူးလုံးတဲ့နာတော့ဇာမတကယ်ဒီဆဲလဲဒီပတ်ဆိုင်ပြီးလုံးတဲ့နာတော့နော်ချင်းမွားနေရင်ခရုဆိုင်ပြီးလုံးတဲ့နာတော့လုံးတဲ့နာကိုလုံးပြီးစိတ်ဓာတ်ကတော့တည်တည်ငြိမ်ငြိမ်ထားအဲ့ဒါမှတကယ်ဥပိ္ပခာလုံးတဲ့နာတော့ဆိုလိုတာကဥပိ္ပခာပြီးတတ္တဝါလေးကိုလက်ကြည့်ရှုရမှာမဟုတ်ဘူးပုဂ္ဂိုလ်ကိုလက်ကြည့်ရှုရမှာမဟုတ်ဘူးတဲ့ပုဂ္ဂိုလ်လုံးတဲ့အပြုအမူကိုလက်ကြည့်ရှုသူပြောတဲ့နာရီပြောလို့ရှိရင်ဒီမဆိုင်ဘူးငါလုံးတဲ့နာမှာတော့သွားအဲ့နာမှာဖြစ်တယ်ရသဘုရားရှင်ကိုတော်များကကြည့်ရင်ဝေဒကေတိဒေဝတ္တိသာစောရိအင်္ဂုတိမာမေဝေဒကေဒီဝတ္တရသဗျာကိုတပ်ဖို့ကြိုးစားနေကြိုးတယ်ဆောရိအင်္ဂုတိမာနေကိနောက်ကနာကြီးနဲ့ခုတ်လို့လိုက်တဲ့အင်္ဂုတိမာဇနပါလာဆိုတဲ့နာလာဂီရိစင်ကြီးထိုးတာလို့လာတဲ့နာလာဂီရိစင်ကြီးຢာဟုလာသားတော့အဲ့ဒီလေးယောက်ပေါ်မှာစိတ်ဓာတ်အတူညီအောင်ထားနေတယ်စေနာတော်ကြီးကိုယ်ယူတယ်ထားနိုင်မှာအဲ့ဒါအင်းဒီလေးကိုစိတ်ထားနိုင်အဲ့ဒါပြစ်ခံခွဲထားပြီးတော့မမြင်တော့ဘူးတတ်ဖို့ဓာတ်ချပြီးတော့လိုက်နေတယ်ဒီလိုမှမှန်တယ်သားတော်ရဘူးခွဲချပြီးမမြင်ဘူးဒီလိုပဲထားနေစိတ်ဓာတ်ကြီးကြီးဘာကြောင့်လို့မြတ်စွာဘုရားသိတဲ့ဒီနေရုံကိုဘုရားကလောဘမှမရှိတာဒေါသမှမရှိတာပဲလိုက်တဲ့ဆိုတာလောဘလိုဒေါသလိုပဲလိုက်တာလောဘဒေါသမောဟကပဲလိုက်တာလောဘဆိုရင်ပဲလိုက်ပြီးသံသာနဲ့ပြီးဒေါသဆိုရင်လည်းပဲလိုက်ပြီးဒေါသနဲ့ပြီးသမာဓိရင်လည်းပဲလိုက်တယ်မောဟနဲ့ပြီးကြောက်လို့ပဲလိုက်တယ်ဒေါသနဲ့ပြီးပဲရပဲပြီးအာဂတိလေးပါဆိုဒီမှာလောဘဒေါသမငြင်းတဲ့ပုဂ္ဂိုလ်ဒီမှာလောဘဒေါသကြီးရိမ့်နိုင်ပုဂ္ဂိုလ်ဆိုတော့လောဘဒေါသကင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ငြိမ့်ပြီဘယ်လိုဖြစ်ပြီဒီကောင်းနေကြီးအများနဲ့တိမှတ်ကြီးငြိမ့်နေတာကိုယ်ပဲအဆုံးဒီပဲအဆုံးလှုပ်ရှားခြင်းနဲ့မရှိဘူးတိမှတ်ကြီးငြိမ့်သွားတာအဲ့ဒီလိုဖြစ်အောင်မေတ္တာကရုဏာမူရိတာဆိုတဲ့တရားတွေပွားများပြီးတယ်ကျင့်ကြံလို့ရှိတယ်ဥပ္ပခတရားပွားရအဲ့ဒီဥပ္ပခတရားပွားလိုက်ပြီဆိုရင်ဒီပုဂ္ဂိုလ်ကတကယ်သူတော်ရှင်ဖြစ်သွားအလုံးမြင့်မြတ်သွားပြီစိတ်တွေမေတ္တာဆိုတဲ့နှလုံးသားကလည်းစိတ်လျှောက်ရှားလို့ရှိမငြိမ်ဘူးသူကအကျိုးစီးပွားတွေတတ်တော်တွေချမ်းသာကြပါစေဆိုတဲ့သူကလျှောက်ရှားမှုတွေရှိကရုဏာနဲ့ကနာတဲ့စိတ်ဆိုတော့စိတ်လျှောက်ရှားမှုတွေတခုဘုရားတရားနဲ့ဝါသနာဆိုစိတ်လျှောက်ရှားမှုလေးတခုငြိမ်းချမ်းမှုအပ္ပဒိကစိတ်သာသနာခြင်းသစ္စာကြီးပေါ်ကိုယ်စိတ်ကဝါသနာနေတယ်စိတ်ဒီသနာနေတဲ့စိတ်ရဲ့ဝါသနာနေတဲ့စိတ်ရဲ့ဖြစ်တဲ့အခါမှာဘယ်လိုနေလဲစိတ်ငြိမ်းချမ်းမှုရှိဘူးလျှောက်ရှားမှုလေးတွေပါ emotion တွေရှိတယ်ဥပိ္ပခာကျတော့ emotion ကလုံးဝမရှိတော့ဘူးဘယ်မှဖြစ်နေငြိမ်းတယ်အဲ့လိုငြိမ်းမိတာပို့ပြီးတော့ဆင်တန်းဖြစ်နေတယ်။ဆိုဆိုင်တီမှာနေတဲ့အခါအဲ့ဒီမိတ္တာပြုလို့များဘူးရင်းနဲ့ပြေးခါနေနေပါမှာ မြတ်စွာဘုရားရွေးချယ်ရမယ့်နာမည်ကိုဒါဘယ်တရားဘယ်ဘာသာလို့ပြောတာမဟုတ်ဘူးလူတိုင်းလူတိုင်းဖြစ်သုံးနိုင်တရားကြီးဖြစ်တယ်เนาะမှန
်ပါဗျာ
ကဲနောက်တစ်ခုသစ္စာဘုရားဟောတဲ့နေရာခေါင်းကဓမ္မတရားကိုရှာဖွေကြည့်ပေးတယ်ကိုယ်ပိုင်ဉာဏ်နဲ့ရှာတယ်ရှာလို့အဖြေတွေ့တယ်မကောင်းဘူးလို့ဖြေတွေ့ရင်ပဲကောင်းတယ်လို့ဖြေတွေ့ရင်ဖြစ်တော့သုဒ္ဓံဒီမှာနေတဲ့အခါမှာမေတ္တာဉာဏ်ပူဇော်ပြုတာနေပြီဟောဘောကုတ်ဘောဒီရှောက်ကိုရတယ်ဉာဏ်လုံးတော့သူကြောက်တယ်လုံးတော့ဒါပေမဲ့ကျန်တဲ့အခုကျန်နေတယ်ပါရှိရှင်းနိုင်တဲ့ပြဿနာဉာဏ်လေးအာဉာဏ်လေးလို့ပြောလို့ဒီလိုစဉ်းစားကြည့်နာဘဝဆိုတဲ့ဘုရားရှင်ကဒီလိုလည်းပြကြတယ်သိပ္ပံနာမယ်လည်းပြကြကြရနာဘဝဆိုရှိတယ်မရှိဘူးတချို့ကမရှိဘူးတော့တချို့ရှိတယ်ပေါ့ဘာသာတရားတွေမှာတော့တချို့ဘာသာနာဘဝရှိတယ်တချို့ဘာသာနာဘဝရှိတယ်ရဲ့ရှိတယ်မရှိဘူးကိုလည်းပြန်ပြန်နေဘာလို့လဲ။ဒါတချို့ဘာသာပြောတဲ့အကုသိုလ်ကိုလုံးထားတဲ့အကုသိုလ်တွေကကိုခံရမယ်လို့ပြော။ဒီတချို့ဘာသာကျတော့ကိုခံရမလို့ဘုရားဘုရားရှိခိုးထောက်ပြီးတော့တောင်းပန်နိုင်လို့ရှိရင်အကုသိုလ်တွေကဆန့်ကျော်တဲ့အကုန်လုံးပါ။အဲ့ဒါကိုကိုယ်ပြည့်စက်ကြည့်ရှိနေပြီပဲ။မိမိတို့ကိုယ်ပိုင်ဉာဏ်နဲ့ခန္ဓာကသောဘရတ္တမောဟအလောဘအလောဘအမောဟကိုပြေကျော်ဆင်ခြင်လို့ဆင်ခြင်သုံးသပ်လို့ရတဲ့အခြေမျိုးရနိုင်ပါမှာ။ဆရာတို့ရနိုင်ပြီနော်။ကျေလိုဘဝနောက်ဘဝကိုလွတ်လုပ်ပြီးတော့ဖြေရှာမယ်။နောက်ဘဝဖြေဖို့မှန်းမဖြစ်ဘူး။ကိုလိုပြတဲ့အကုသိုလ်တွေအကျိုးခံရအောင်မှန်းမခံဘူးလား။အကုသိုလ်တွေကအကျိုးပေးတယ်လားမပေးဘူးလား။ဆိုတာဒီနဲ့တတ်တယ်လို့ဆိုတယ်။အဖြေမထုတ်နိုင်ဘူးလေ။အဲ့ဒီလိုအခြေမထုတ်နိုင်တဲ့အခါမှာမြတ်စွာဘုရားသေချာတာလို့ဆိုပြီးမှအခြေမထုတ်နိုင်တဲ့အခါကျတော့သေချာတဲ့ကံကိုရွေးခိုင်းတာဘယ်လိုရွေးလဲကဲကောင်းပြီမာရီဘွားကဘောလူကောင်းဖြစ်အောင်နေလိုက်ဘူးဘောလူကောင်းဆိုတဲ့စံနဲ့ကတ်ဒီဘွားဘောလူကောင်းဖြစ်အောင်နေလိုက်ဘူးဘောလူကောင်းဖြစ်အောင်နေလိုက်လို့ရှိရင်နောင်ဘဝရှိတယ်ဆိုရင်လည်းပဲကိုယ်ကလည်းနောင်ဘဝမှာကောင်းတဲ့ပုံရအောင်။နောင်ဘဝမရှိဘူးဆိုတော့ကိုယ်ကလည်းပါလို့ဒီကောင်းအောင်ဖြစ်သွား။ခဲတဲ့ကလေးတော့ကောင်းဘူးလား
။ကောင်းမှာကောင်းပါလား
။ဒီဘဝမှာကိုယ်ကလူလိုလူကောင်းဖြစ်အောင်လုပ်ချင်းဖြစ်။နောင်ဘဝရှိရင်လည်းကောင်းတဲ့ဘဝရောက်ဖို့သေးတယ်။နောင်ဘဝမရှိဘူးဆိုတဲ့အခါဒီဘဝဒီကောင်းမယ်။ဘောနှစ်ဖက်ကောင်း။နှစ်ဖက်ကောင်းတဲ့ဒီလိုဆိုရင်ကဲအကုသိုလ်တွေတချို့ကကျိုးပေးတယ်လို့ပြောတယ်တချို့ကလည်းအေးကွန်ဖက်ရှင်းလုပ်လိုက်အကုသိုလ်ကအကျိုးမပေးဘူးလို့ပြောတယ်။ဘယ်ဟာကအမှန်ပဲကိုယ်ဆုံးဖြတ်တယ်။မဆုံးဖြတ်နိုင်လို့ရှိရင်သိကြတာတော့အကုသိုလ်ကလည်းပဲနေလိုက်ပေါ့။ဟုတ်တယ်မလား။သူ့အားဖြင့်သူများတတ်တယ်ရှိရင်ငဲကြည့်တယောက်ကမကြည့်ဘူးပြောတယ်ဆိုတော့ကဲမတတ်ဘဲနေလိုက်ပေါ့။မတတ်ဘဲနေလိုက်တော့အားဖြင့်ပုဂ္ဂိုလ်ကဒီဘဝမှာလည်းဆန်းရံလာတာနေရာလေအကုသိုလ်ကအကျိုးပေးတယ်ဆိုရင်လည်းကိုယ်ကမတတ်သည့်ပဲကြောင့်အကျိုးပေးခြင်းမရှိဘူး။ဒီအကုသိုလ်ဆိုတာမရှိပါဘူးလို့ပြောတဲ့ပုဂ္ဂိုလ်ရတယ်ကိုယ်ကလုံးဝမလုပ်ကြတော့မလုပ်ချင်းကြောင့်လည်းကိုယ်မှာမရှိဘူးအကျိုးမပေးခြင်းကြောင့်လည်းကိုယ်မှာမရှိဘူးဆိုတော့ဟောတစ်ဖက်နဲ့လည်းကောင်းပါဟုတ်တယ်အကုသိုလ်အကုသိုလ်ကိုကိုယ်ပရိုင်ကလက်မှာမလုပ်မလုပ်ပြီးကြတော့အကုသိုလ်ကအကျိုးပေးတယ်ဆိုလို့ရှိရင်ကိုယ်ကမလုပ်ပြီးကြတော့အကျိုးပေးမှာ။ဒီတချို့ပုဂ္ဂိုလ်တွေကအကုသိုလ်ကအကျိုးမပေးပါဘူး။အကုသိုလ်ဆိုတာမရှိဘူးဆိုလို့ရှိရင်အကုသိုလ်မရှိဘူးဆိုရင်ပုံမှန်ကြတာပေါ့။ကိုယ်ပရိုင်ကလက်လုံးလည်းမလုပ်ဘူး။မရှိတယ်မရှိဘူးဆိုတော့နှစ်သက်တော့မကောင်းဘူးလား။အဲ့ဒါဒါနာမတုံမှာမြတ်စွာဘုရားဘဝခရီးမှာရွေးချယ်ရသော်တရားကငါတရားကောင်းတယ်လို့မဟုတ်ဘူး။ဘဝကိလျှောက်တဲ့အခါမှာတန်တရားဖြစ်စေရင်ကျုံလို့ရှိရင်ဒီလမ်းကနေရွေးချယ်ပြီးတော့ရှားအောင်လုပ်တယ်။အဲ့တော့ဘဝမှာငါ16ဆောင်ဖြစ်နေတယ်မလို့ဘူး။မ အခုမြတ်စွာဘုရားခင်းပြီးတော့ပြီးပါတယ်ဩဝါဒလမ်းကြောင်းနဲ့ကြောင်းလို့ရှိရင်ဒီတို့ကငရဲကြီးတယ်ကငရဲမကြီးဘူးလားငါလုတ်ပေါင်းလားမလုတ်ပေါင်းဘူးလားမြေကျငါမှမလုတ်တော့ဟုတ်ကဲ့လုတ်ပေါင်းလားမလုတ်ပေါင်းလားနဲ့မြေကျရည်ငါမှမလုတ်ဘူးအပြစ်ဖြစ်တာဆိုရင်မလုတ်ပေါင်းမလုတ်ရဘူးရှိပြီလောဘဒေါသမောဟနဲ့ရှင်ကောင်းအလောဘအရောဒအမောဟနဲ့ရှင်ကောင်းတယ်လောကောလောကောအဲ့ဒီမျိုးသူရှိနေပြီ။သဘာဝပဲ။ယသဗျာမောဟနာသဘာဝကိုခေါ်တာ။မိဆိုတာတော့လည်းနေပေါင်းထောင်းလာရတယ်၊ပူလာပဲ၊ဒီကလေးလည်းပူလာပဲ၊နောက်လည်းပူလို့မှာပဲ။ဘယ်သူတိုင်တိုင်ကြီးကတော့မှာပဲ။ပူစေမှာပဲ။ယသဗျာဟောတဲ့ဓမ္မဆိုတာ natural law, the law of nature ။ဘယ်သူမှပြောင်းလဲပြင်လို့မရတဲ့သဘာဝတရားကြီးကိုမြတ်စွာဘုရား။ This karma ဘုရားကတွေ့ဒီတရားဘုရားကခံစဉ်းနာဘောဓမယဆောဘုရားဗုဒ္ဓအမည်ခံစဉ်းနာတစ်ခုအောင်မရှိဘူးသဘာဝတရားကိုသိမြင်တာတွေ့ရှိတာအဖြစ်အပျက်တွေ့ရှိတာသဘာဝတရားကိုသိအဲ့ဒီတွေ့ရှိချက်တရားဘုန်းကြီးတို့ဒီနိုင်ငံကျင်တော်ကိုဆိုပြီးတော့ကာလမတော်ဘုရားဆောဘုရားဟောကြားတာဖြစ်ပါတယ်အဲ့ဒီမြတ်စွာဘုရားဟောကြားတဲ့သုတ်တံကိုပဲရှင်းနေပြီးတော့ရမလို့ဘဝခရီးမှာရွေးတဲ့ဓမ္မနာမ်လို့အမည်ပေးပြီးတော့ဟောတဲ့တရားဒီနေရာမှာပဲပြီးဆုံးပြီဖြစ်ပါတယ်။အဲဒါကိုသစ္စာမြတ်ရွေးချင်ပြီးတဲ့အနန္တကြီးလျှောက်ပြီးတော့ဉာဏ်ဉာဏ်သာယာတဲ့နောက်ဆုံးမှာအေချမ်းဆုံးဖြစ်တဲ့နိဗ္ဗာန်ဆန္ဒကိုဤကုမ္မမြင်မှပြနိုင်ကြပါစေလို့။အ
ာမင်
ဒီကြံဒီကြံသုံးပါးချမ်းသုံးပါး